Welcome to the Voice of America in Burmese.
Mingla nyane kema to ta shin mya shin American pi rong su myo ro Washington DC ga ne VOA Myanmar bai season ye 2016 khu ne Mei la 10 ye inga ne nyane khin 6 nai khwe ne 890 season ne go line to meter 1925 ro ga ne dai yak thau lwe ni ba bi shin Chuma nang law ba dik ne season re taw win wit tin set twa ma ba
မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာတော့ဓာဖို့မြို့တော်ဝင်ရီဒရီဂိုဒူတက်တေအနိုင်ရဖို့တေချာသလောက်ရှိနေပါပြီအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းအမေရိကန်ရေတပ်စစ်သင်္ဘောတစ်စင်ဒီကနေ့ခုံမောင်းပါတယ်ဥပဒေကိုချိုးဖောက်တဲ့ဆိုပြီးမြောက်ကယ်ရိုလိုင်းနားပြည်နယ်ကိုအမေရိကန်ပြည်ထောင်စုအစိုးရကတရားစွဲလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့အတူတင်ပြပေးပါမယ်ရှင
်ကောင်းပါပါရှင်ဒီကနေ့ကျင်းပတဲ့အမေရိကန်မြန်မာဆက်ဆံရေးသတင်းစာရှင်းလင်းပွဲမှာအမေရိကန်သံအမတ်ကြီးကဘယ်အချက်တွေကိုထည့်သွင်းပြောဆိုသွားပါသလဲ
But it's clear that Myanmar cannot succeed without peace. No country can succeed without peace.
အမေရိကန်သံအမတ်ကြီး Mr. Scott Marcia ပါရှင်အပြည့်အစုံကိုတော့မကြာခင်တင်ပြသွားမှာပါ။ဒါအပြင်အမေရိကန်ရွေးကောက်ပွဲရလကအာရှဒေသအပေါ်ဘယ်လိုတက်ရောက်မှုတွေရှိလာနိုင်တယ်လဲဆိုတဲ့အကြောင်းနဲ့နိုင်ငံတကာသတင်းဆောင်မနောက်တစ်ပုတ်မှာတော့ဒုတိယကမ္ဘာစစ်အတွင်းကတိုက်ပွဲတွေမှာပျောက်ဆုံးသွားတဲ့ရုရှားစစ်သည်တော်ရဲ့ရုပ်အလောင်းတွေကိုစေတနာဝန်ထမ်းတွေရဲ့အင်အားနဲ့ဘယ်လိုရှာဖွေတူးဖော်နေကြတယ်လဲဆိုတဲ့သတင်းတွေကိုတင်ပြသွားဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်ခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်။
ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာတော့စကားပြောရင်သီးတဲ့သူ့ရဲ့စီယုံရေးပွဲတွေမှာလည်းချီးမွမ်းမှုတွေရောကဲ့ရဲ့ရှုတ်ချမှုတွေကိုရောရရှိခဲ့သူရိုဒရီဂိုဒူတက်တေအနိုင်ရဖို့တရားသလောက်ရှိနေပါတယ်။အစိုးရကတရားဝင်အသိအမှတ်ပြုထားတဲ့ရိုမန်ကက်သလစ်မဲပေးပွဲစောင့်ကြည့်ချီးချက်ရေးအဖွဲ့ရဲ့တရားဝင်မဟုတ်တဲ့မဲရည်တွဲမှုအရာအသက်82နှစ်အရွယ်တောင်ပိုင်းဒါဗိုးမြို့တော်ဝင်ရိုဒရီဂိုဒူတက်တေကမဲအများစုကိုရရှိထားပြီးသူအဓိကရှင်းပြနေရတဲ့ပြည်ထောင်စုဝန်ကြီးဟောင်းမတ်စ်ရိုဆစ်နဲ့အထက်လွှတ်တော်အမတ်ဂရိတ်စ်ပိုးတို့ကိုမဲအသားနဲ့ဥဆောင်နေတာဖြစ်ပါတယ်။မဲရလ90ရာခိုင်နှုန်းကျော်ကိုရေးတွက်အပြီးမှာတော့ရိုဒရီဂိုဒူတက်တေကမဲရလ39ရာခိုင်နှုန်းရရှိထားပြီးမာရိုဆက်ကတော့မဲရလ23ရာခိုင်နှုန်းကျော်လေးသာရရှိထားတာဖြစ်တယ်လို့ဂရိတ်စ်ပိုးကမဲရလ22ရာခိုင်နှုန်းလောက်နဲ့တတိယနေရာမှာရှိတယ်လို့ရိုမန်ကက်သလစ်ကျောင်းတော်ရဲ့မဲပေးပွဲစောင့်ချက်ကြီးချက်ရေးအဖွဲ့ PPCRV ကထုတ်ပြန်ပါတယ်။မာရိုဆက်ကရွေးကောက်ပွဲရှင်းပြမှုမှာအရေးနိုင်ကြောင်းအင်ကာနစ်နေကင်းပိုင်းကပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာတရားဝင်ထုတ်ဖော်ပြောဆိုပါတယ်။ပြိုင်ဘက်ရိုဒရီဂိုဒူတာတေးကိုရင်းရင်းနှီးနှီးခေါ်ကြတဲ့နာမည်ကိုသုံးလုံးပြီးဒီကွန်ရေးခမရအနိုင်ရစေချင်ပါတယ်လို့ပြောဆိုခဲ့ပါတယ်။ဂရိတ်စ်ပိုကတော့မနစ်တနင်္လာနေ့ညတကောင်မတိုင်မီသူအရေးနိုင်ကြောင်းထုတ်ဖော်ပြောဆိုပြီးသူမအနေနဲ့ရွေးကောက်ပွဲရလဒ်ကိုလေးစားလိုက်နာမှာဖြစ်တဲ့အကြောင်းနဲ့ရိုဒရီဂိုဒူတာတေးနဲ့လက်တွဲပြီးအလုပ်လုပ်ပါမယ်လို့လည်းသတင်းစာရှင်းလင်းပွဲတစ်ခုမှာသတင်းထောက်တွေကိုပြောဆိုပါတယ်။ဒုတိယသမ္မတရွေးကောက်ပွဲမှာတော့လွှတ်တော်အမတ်လာနီရိုဗာဒိုကအရင်ဖိလစ်ပိုင်အာဏာရှင်မာကိုစ်ရဲ့သားဖြစ်သူဖာဒီနန်ဘွန်ဘွန်မာကိုစ်ထဲမှာအနေငယ်အသားစီးနဲ့ဦးဆောင်နေပါတယ်။ဒီကနေ့အင်ကာနီနှောင်းပိုင်းမှာနောက်ဆုံးတရားဝင်မဲရလဒ်တွေကိုဖိလစ်ပိုင်အစိုးရကထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်။
ဆယ်စုနှစ်ခုကြာဒါဗိုးမြို့တော်မှာဖြစ်တာဝန်ယူစဉ်ကကင်တွယ်ဆောင်ရွက်ပုံအတိုင်းရာဇဝတ်မှုတိုက်ဖြတ်ရေးကိုနိုင်ငံတော်ဝန်တိုက်ဖြတ်သွားမှာဖြစ်တယ်လို့ဂရီပေးခဲ့တဲ့ရော်ဒရီဂိုဒူတက်ဟာဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာအနိုင်ရရှိသွားပါတယ်။သူဟာအတိတ်ပင်မဲ့ကိစ္စတွေကိုမလုပ်ဘဲခက်ကြမ်းကြမ်းပြောဆိုရက်ပေမဲ့ဆင်းရဲသူအမျိုးသမီးတွေနဲ့ကလေးငယ်တွေကိုကျဉ်းနာသနာရတဲ့သူဖြစ်တယ်လို့ဒူတက်ရဲ့ရွေးကောက်ပွဲဆိုင်ရာအင်တာနက်ဆာမျက်နှာမှာသူ့အပေါ်ချီးကျူးဖော်ပြထားပါတယ်။သူအာဏာရလာပြီးပထမ6လအတွင်းရာဇဝတ်မှုနေနဲ့လှုပ်ဆောင်သွားမှာဖြစ်တယ်လို့မူရစေရောင်းဝယ်ဖောက်ကားသူလိမ်မင်းဆိုင်ရာအတ္တမပြုကျင့်သူနဲ့ပေါက်ထဲမှုကျွလွန်သူတွေကိုတေရန်စီရင်ခွင့်ချမှတ်ဖို့ကိုလည်းဥပဒေပြန်လည်ပြဋ္ဌာန်းသွားမှာဖြစ်တယ်ဆိုပြီးသူကကြေပြုထားတာပါ။တစ်ချိန်တည်းမှာပဲလုပ်ငန်းဝင်အခြေအနေတိုးတက်လာရေးလေသမားတွေအတွက်အခမဲ့ဆယ်မြောင်းရေးပေးဝေးစနစ်အပြင်စီရင်သားလူရန်းစားတွေအတွက်အခမဲ့ကျန်းမာရေးစောင့်ရှောက်မှုတွေကိုလည်းသူကဆောင်ရွက်ခဲ့ပြီးပါပြီ။အသက်82နှစ်အရွယ်ဒူတက်ဟာသူ့ရဲ့လိမ်မင်းဆိုင်ရာအတွေ့အကြုံတွေအပါအဝင်မစင်မချင်းပြောဆိုမှုတွေကြောင့်အမျိုးသမီးတွေရွှေပြောင်းချစ်ချနေထိုင်သူတွေနဲ့မွတ်စလင်တွေပေါ်ထိုးနဲ့ဝေဖန်တဲ့အမေရိကန်ပြည်ထောင်စုက Republican Party သမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့ Donald Trump နဲ့နှိုင်းယဉ်ဖော်ပြခံနေရသူလည်းဖြစ်ပါရယ်ခင်ဗျာ
အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာနိုင်ငံတကာရေချောင်းသွားလာမှုတွေလွတ်လပ်စွာလုပ်နိုင်တယ်ဆိုတာပြသဖို့အတွက်ရေတပ်စစ်သင်္ဘောတစ်စီးကိုအဲ့ဒီနေရာဆေးလွှတ်လိုက်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောပါတယ်တောင်တရုတ်ပင်လယ်ထဲမှာရေပိုင်တဲ့နေရာအများအပြားသူတို့ပိုင်တယ်လို့တရုတ်တို့ပြောနေတာကိုစိန်ခေါ်တဲ့အနေနဲ့တရုတ်တို့ထိန်းချုပ်ထားတဲ့ Ferrari Cross Reef တနားကြောက်တန်းရဲ့ရေမိုင်၁၂မိုင်အကွာအထိအမေရိကန်စစ်သည်မော် USS William P. Lawrence ခုံမောင်းခဲ့တာလို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရ Bill Arvan ကပြောပါတယ်။တရုတ်တို့ကပိုင်ဆိုင်တယ်လို့ပြောနေပြီးရေချောင်းသွားလာရေးကန့်သတ်မှုတွေလုပ်နေတာဟာနိုင်ငံတကာရေချောင်းဥပဒေတွေနဲ့ကိုက်ညီမှုမရှိဘဲအမေရိကန်အပါအဝင်တခြားနိုင်ငံတွေအနေနဲ့လွတ်လပ်စွာသွားလာနိုင်ခွင့်ရှိတယ်လို့ပြောခွင့်ရ Arvan ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အခုလိုအမေရိကန်စစ်သည်မော်သွားလာတဲ့ကိစ္စအပေါ်တရုတ်အစိုးရကဒေါသတကြီးတုံ့ပြန်ပါတယ်။ဒါဟာတရုတ်ရဲ့ရေးပိုင်နဲ့ထဲကိုတရားမဝင်ဝင်ရောက်တာဖြစ်ပြီးဒီလိုလှုပ်ဆောင်တာဟာဒေသရင်းတည်ငြိမ်အေးချမ်းရေးကိုချိမ့်ချောက်နေတာဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဌာနရဲ့ပြောခွင့်ရလူခန်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီအငင်းပွားစရာကျွန်းပေါ်မှာတရုတ်နိုင်ငံကပေပေါင်း1,800,000တဲ့လေရင်ပြေးလမ်းကြောင်းနဲ့တခြားစီးရေးဆိုင်ရာအဆောက်အုံတွေကိုဆောက်လုပ်ထားတာဖြစ်ပါတယ်။
မြောက်ကိုရီးယားလူထုမပါတီညီလာခံပြည်ဆောင်ချင်းအထိမ်းအမှတ်အနေနဲ့ကျင်းပတဲ့ကြီးမားတဲ့ဆေးရပြပွဲကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်တက်ရောက်ခဲ့ပါတယ်။အသွေးအရောင်ဆုံးယူနီဖောင်းတွေဝတ်ဆင်ထားတဲ့တိန်းနဲ့ချီတဲ့မြောက်ကိုရီးယားတပ်ဖွဲ့ဝင်တွေဟာလက်ရှိခေါင်းဆောင်ရဲ့အဖိုးဖြစ်သူကိုဂုဏ်ပြုတည်ဆောက်ပေးထားတဲ့ Kim Il-sung ရင်းမြစ်တစ်လျှောက်ချီတက်ခဲ့ကြပြီးဒီအခမ်းအနားကိုတက်ရောက်လာသူတွေကလည်းမျိုးချစ်စိတ်နဲ့အသာပြေဖော်ပြတဲ့စိုက်မှုတွေကိုဝင်ရမ်းကန်ဆောင်ထားတာကိုရင်းမြစ်ထက်မှရှိတဲ့လေသာဆောင်ကနေကင်ဂျွန်အွန်ကြည့်ရှုခဲ့ပါတယ်။အနာဟုပိုအားကောင်းအောင်ရည်ရွယ်ပြီး36နှစ်အတွင်းပထမဆုံးအကြိမ်အနေနဲ့ကျင်းပတဲ့၄ရက်ကြာလူ့သမားပါတီညီလာခံကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေဟာခင်မြက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့နျူကလ িয়ার စွမ်းအင်တွေကိုဒီမြိုင်နယ်ထဲမှာတည်ဆောက်မဲ့သူ့ရဲ့ပြောင်းချင်းမူဝါဒကိုထောက်ခံအတည်ပြုပေးခဲ့ပြီးတဲ့နောက်ညီလာခံကိုတနင်္လာနေ့မှာအဆုံးသတ်ခဲ့ပါတယ်။ဒါ့အပြင်အသက်33နှစ်အရွယ်ခင်မှာကွယ်လွန်သွားပြီဖြစ်တဲ့သူ့ဖခင်နိုင်ငံကောင်းဆောင်ဟောင်းကင်ဂျွန်အီရဲ့အယိုက်အယာကိုဆက်ခံသူကောင်းတဦးအဖြစ်နဲ့လည်းညီလာခံကထောက်ခံသတ်မှတ်ပေးခဲ့ပါတယ်။တောင်ကိုရီးယားထောက်လိုင်းရေးအရာရှိတွေကအာဂရီလိုက်စားမှုအပြင်တခြားပြစ်မှုတွေကြောင့်တေးတံပေးခံရတယ်လို့ပြောဆိုထားခဲ့တဲ့မြောက်ကိုရီးယားစစ်ဘက်ဆိုင်ရာခေါင်းဆောင်ဟောင်းရီယန်ဂီကိုလည်းညီလာခံကအစ်မင်းရာထူးနေရာအတော်များများမှာတာဝန်ပေးခဲ့ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်တဲကလူမှုအတိုင်းအဝိုင်းတွေကြားတွေ့ဆုံဆွေးနွေးမှုတွေလုပ်ပြီးယုံကြည်မှုတည်ဆောက်ဖို့အရေးကြီးတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တာမတ်ကြီးစကော့မာစီယက်ကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်ထဲမှာရှိနေတဲ့မွတ်စလင်လူနည်းစုတွေအပေါ်ခေါ်ဝေါ်တုံ့ဆွတ်မှုနဲ့ပတ်သက်လို့လည်းအမေရိကန်တာမတ်ကြီးကအခုလိုပြောဆိုပါတယ်
။ Our approach globally and normal international practice is to recognize that communities everywhere
အမေရိကန်ပြည်တော်စုအနေနဲ့နိုင်ငံတကာမှာပုံမှန်လိုက်နာကျင့်သုံးနေကြအတိုင်းကမ္ဘာပေါ်မှာရှိသမျှလူမှုအတိုင်းအဝိုင်းတွေကသူတို့ကိုခေါ်ဝေါ်သုံးဆွဲစေခြင်းနဲ့အတိုင်းဆက်ပြီးခေါ်ဝေါ်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တာမတ်ကြီးစကော့မာစီယက်ကပြောကြားသွားတာဖြစ်ပါတယ်။အမေရိကန်တန်ယုံဘက်ကရခိုင်ပြည်နယ်အရေးနောက်ဆုံးထုတ်ပြန်တဲ့ကြေညာချက်မှာရိုဟင်ဂျာဆိုပြီးအသုံးအနှုန်းကိုသုံးဆွဲခဲ့တာကြောင့်မကြသေးခင်ကစန့်ကျင်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့တာပါ။မြန်မာအစိုးရနိုင်ငံသားရေးဝန်ကြီးဌာနကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမသုံးဆွဲစေလိုပေမဲ့လည်းအခုလိုခေါ်ဝေါ်သုံးဆွဲမှုတွေဟာနိုင်ငံတနိုင်ငံချင်းစီအနေနဲ့ကိုယ်ပိုင်သဘောနဲ့ခေါ်ဝေါ်သုံးဆွဲတာကိုတော့တရားဝင်ကန့်ကွက်စရာမရှိဘူးလို့ပြောပါတယ်။အမေရိကန်မြန်မာဆက်ဆံရေးမူဝါဒကိုတာမတ်ကြီးမာစီယက်ကဒီကနေ့ရန်ကုန်မြို့အမေရိကန်စင်တာမှာရှင်းလင်းခဲ့တာမှာတော့ရခိုင်ပြည်နယ်တွင်စီးပွားရေးလူမှုရေးကျန်းမာရေးပညာရေးပိုင်းတွေမှာတိုးတက်မှုတွေရှိလာစေဖို့လူမှုအတိုင်းအဝိုင်းကြားယုံကြည်မှုတည်ဆောက်နိုင်ဖို့ကိုလည်းတိုက်တွန်းပြောဆိုသွားပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့ညနေခင်းသတင်းတွေကိုကြီးညာနေပါတယ်အမေရိကန်ပြည်တော်စုမြောက်ကယ်ရိုလိုင်းနားပြည်နယ်မှာပြဋ္ဌာန်းထားတဲ့တန့်စင်ကန်ဥပဒေလိုခေါ်နေတဲ့လေအင်္ကာပြောင်းလဲထားသူတွေအပေါ်ကန့်သက်ချက်ဥပဒေဟာဗဟုအစိုးရရဲ့ခွဲခြားဆက်ဆံမှုစန့်ကျင်ရေးဥပဒေကိုချိုးဖောက်တယ်ဆိုပြီးအစိုးရကမြောက်ကယ်ရိုလိုင်းနားပြည်နယ်ကိုတရားစွဲပါတယ်။ပြည်နယ်မှာပြဋ္ဌာန်းထားတဲ့ဥပဒေအရလေအင်္ကာပြောင်းလဲထားသူတွေဖြစ်ပေမဲ့လည်းမိုးရွာပါကြားမှဖြစ်တဲ့အတိုင်းသက်ဆိုင်ရာတန့်စင်ကန်တွေမှာအသုံးပြုရမှာဖြစ်ပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်ရဲ့ဥပဒေဟာပြည်နယ်ကိုယ်တိုင်ခွဲခြားဆက်ဆံမှုကိုထောက်ခံအားပေးတဲ့ဥပဒေဖြစ်နေတယ်ဆိုပြီးအမေရိကန်ရှေ့နေချုပ်လော်ရီတာလန့်ရှ်ကတနင်္လာနေ့ကပြောပါတယ်။ဒီဥပဒေကြောင့်အရင်လူမဲတွေကိုအများပြည်သူသုံးနေရာတွေမှာဝင်ခွင့်ပိတ်ပင်ခဲ့တဲ့အချိန်နဲ့ပြည်နယ်ကဝင်ခွင့်ပြုမှဘယ်သူဘဝနဲ့လက်ထပ်ရမယ်ဆိုတဲ့ခေတ်ကိုပြန်အမှတ်ရမိတယ်လို့လည်းပြောဆိုသွားပါတယ်။
ပ ပြည်ရဲ့လာကထွက်ပေါ်လာခဲ့တဲ့ကဘာရရကနိုင်ငံကောင်းဆောင်တွေချမ်းသာကြွယ်ဝသူတွေရဲ့ပြည်ပကဗန်တွေမှာအနှံ့ထားတဲ့ဗန်စင်းတွေအကြောင်းပနားမပေပါလို့ခေါ်တဲ့ပေါက်ကြားမှုတွေကြောင့်စပိန်နဲ့အိုက်စ်လန်မှာအစစ်မြင့်ကောင်းဆောင်တွေရာထူးကပြုတ်ချခဲ့ပြီးဗြိတိရှားဝန်ကြီးချုပ်ဒေးဗစ်ကင်မရွန်လည်းဒီကိစ္စကြောင့်စိတ်နှောက်ရှက်ဖြစ်ခဲ့ရတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အပေါင်းပါတွေရဲ့ငွေခွာချမှုလုပ်ငန်းတွေနဲ့ပတ်သက်လို့လည်းဆွဆဲချက်တွေပေါ်ထွက်ခဲ့ပါတယ်တနင်္လာနေ့ကထုတ်ပြန်လိုက်တဲ့အများပြည်သူနဲ့ပတ်သက်တဲ့စည်ရင်းစရာအချက်အလက်တွေကပိုးပြီးတော့ကြီးကြီးမားမားရိုက်ခတ်မှုတွေရှိလာနိုင်တဲ့အကြောင်းပနားမားဥပဒေအကျိုးဆောင်အဖွဲ့ဝင်တဦးကဒီစာရွက်စာတမ်း 17.5 သန်းကျော်ကိုထိန်းသိမ်းထားတဲ့ ICIJ အဖွဲ့ကပြောဆိုလိုက်ပါတယ် ICIJ အဖွဲ့ဟာအစပိုင်းမှာဒီအချက်အလက်တွေကိုရွေးချယ်ထားတဲ့တနင်္သမားတချို့ကိုအမျှဝေပေးခဲ့တာပါဒီအဖွဲ့ဟာတနင်္လာနေ့ညနေ 2 နာရီမှာအဖွဲ့ရဲ့ website မှာနိုင်ငံနဲ့နေမီဒေတာပေါင်း 200 ကျော်ကပိုင်ဆိုင်သူတွေရဲ့ပြပအကောင့်အနေနဲ့တက်ဆိုင်တဲ့အချက်လက်ပေါင်း2,000ကျော်ပါဝင်တဲ့ database တစ်ခုကိုလွှင့်တင်ပေးထားခဲ့ပါတယ်ခင်ဗျာ
Al-Qaeda နဲ့ချိတ်ဆက်တဲ့အဖွဲ့တစ်ခုက3နှစ်ကြာဖမ်းဆီးထားတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းရဲ့သားဖြစ်သူကိုအာဖဂန်နစ္စတန်လုံခြုံရေးတပ်ဖွဲ့တွေကဒီကနေ့အင်ကာနေမှာကယ်တင်နိုင်ခဲ့ပါတယ်ဝန်ကြီးချုပ်ဟောင်းယူဆပ်ရာဇာဂီလာနီရဲ့သားဖြစ်သူအလီဟေဒါဂီလာနီကိုသူ့ရဲ့မွေးရမြေဖြစ်တဲ့တောင်ပိုင်းမြို့မူထံမှာ2013ခုနှစ်ရွေးကောက်ပွဲစည်းရုံးမှုအတွင်းဘယ်သူမှမသိရတဲ့တပ်နှက်သမားတွေကပြန်ပေးဆွဲခဲ့တာဖြစ်ပြီးဘယ်မှာဖမ်းဆီးထားတယ်ဆိုတာကိုလည်းမသိခဲ့ရပါဘူး။အာဖဂန်နစ္စတန်နိုင်ငံဂါဇီကအာဖဂန်နဲ့အမေရိကန်လုံခြုံရေးတပ်ဖွဲ့တွေရဲ့ပူးရဲစစ်ဆင်ရေးတစ်ခုအတွင်းဒီကနေ့အင်ကာနီမှာကယ်တင်နိုင်ခဲ့တာဖြစ်ပါတယ်။
အင်ချာမီလုံငန်းရှင်ဂရီဂျယ်တထေးကြီးဒေါ်နယ်ထရမ့်မှာ Republican Party ရဲ့သမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့သူပြိုင်မဟောင်း New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie ကိုသူ့ရဲ့သမ္မတလုံငန်းတာဝန်များလွှဲပြောင်းယူရမှာဦးဆောင်ရမယ်သူဖြစ်ရွေးချယ်ခဲ့ပါတယ်။တကယ်လို့သာနိုဝင်ဘာရွေးကောက်ပွဲမှာ Trump အနိုင်ရရင်သမ္မတ Barack Obama စီကနေတာဝန်လွှဲပြောင်းယူရမှာပါ။6ကြိမ်မြောက်ပါတီရင်း Primary အကျိုးရွေးကောက်ပွဲကျင်းပရာ New Hampshire ပြည်နယ်မှာ Trump အနိုင်ရခဲ့ပြီးတဲ့နောက်ဒီ Donald Trump လို့စကားတယ်လို့ပြောရတဲ့ Christie ဟာသမ္မတလောင်းပြိုင်ပွဲကနေ February လအတွင်းကနှုတ်ထွက်ခဲ့ပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်တွေကိုမှတ်သင်ငေးထိုင်တဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုစတိုက်တင်ဆက်ပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာအရေးပါတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ရေးအတွက်နိုင်ငံရေးဆွေးနွေးပွဲတွေအထားမြောက်အောင်အားပေးသွားမှာဖြစ်တယ်လို့ဤပညာပိုင်းအရပံ့ပိုးကူညီသွားမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကပြောဆိုလိုက်ပါတယ်။ရန်ကုန်မြို့အမေရိကန်စင်တာမှာဒီကနေ့ကျင်းပတဲ့အမေရိကန်မြန်မာဆက်ဆံရေးသတင်းစာရှင်းလင်းပွဲမှာသံအမတ်ကြီးစကော့မာဆီယာကအခုလိုပြောဆိုလိုက်တာပါ။သတင်းစာရှင်းလင်းပွဲကိုကိုရိုင်းတက်ရောက်ခဲ့တဲ့ VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်ဆိုးဝင်းကပြောပြပေးပါအောင်ရှင်။
ကောင်းပါပြီရှင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြမငင်းညာရေးလုပ်ငန်းစဉ်ဟာတိတ်ကိုနဲ့နဲ့တိမ်မွေ့လှတဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ငင်းညာရေးလုပ်ငန်းစဉ်ကနိုင်ငံရေးဆွေးနွေးပွဲကြီးအထမြောက်အောင်မြင်အောင်အားပေးရင်ဤပညာပိုင်းအရကူညီပံ့ပိုးသွားမှာဖြစ်တယ်လို့တန်မတ်ကြီးစကော့မာဆီယယ်ကအခုလိုပြောဆိုလိုက်ပါတယ
် But it's clear that Myanmar cannot succeed without peace. No country can succeed.without peace.
မြန်မာနိုင်ငံအနေနဲ့ငြိမ်းချမ်းရေးမရဘဲနဲ့မအောင်မြင်နိုင်ပါဘူး။ဘယ်နိုင်ငံမှမဆိုငြိမ်းချမ်းရေးရမှသာအောင်မြင်မှာပါ။ဒါကြောင့်ကျွန်တော်တို့ကတနင်္ဂနွေလုံးအပြစ်ခတ်ရဲ့စေရေးအပါအဝင်ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့နိုင်ငံရေးဆွေးနွေးပွဲတွေအတွက်ဒီဇိုင်းမမတ်အားပေးထောက်ခံခဲ့တာပါ။ဒီနေရာမှာကျွန်တော်လေးနက်ပြောလို့တာကဒီလုပ်ငန်းစဉ်ဟာမြန်မာတွေကအာသွန်ကွန်ဆိုက်လုပ်ကြရမယ်ပြည်ရင်းရေးဖြစ်ပါလေ။ကျွန်တော်တို့ကနိုင်ငံခြားအစိုးရဖြစ်တာကြောင့်ဒီအခန်းကဏ္ဍတွေမှာဝင်ရောက်ဆွဖတ်ဖို့မဟုတ်သလိုငြိမ်းချမ်းရေးလုပ်ငန်းစဉ်ဆိုတာဒီလိုလုပ်ရတယ်လို့ဆရာကြီးလုပ်ဖို့လည်းမဟုတ်ပါဘူး။မြန်မာလူထုကဆုံးဖြတ်ဖို့ပဲဖြစ်ပါလေ။ဒါပေမဲ့ကျွန်တော်တို့ပံ့ပိုးပေးနိုင်မယ့်နည်းလမ်းတွေများရှိခဲ့ရင်နိုင်ငံရေးဆွေးနွေးပွဲတွေအထမြောက်အောင်အားပေးမှာဖြစ်တယ်လို့ဒီပညာပိုင်းအရအကူအညီတွေလည်းပေးသွားမှာဖြစ်ပါတယ်
။လောလောဆယ်မြန်မာနိုင်ငံမှာအရက်သားအစိုးရကဒီမိုကရေစီအသွင်ကူးပြောင်းနေတဲ့ကာလမှာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအချိန်ယူအကောင့်ထဲပို့ဆောင်ရွက်သွားရမှာဖြစ်တယ်လို့တန်မတ်ကြီးစကော့မာဆီယယ်ကသုံးသပ်လိုက်ပါတယ်။အရင်စစ်အစိုးရအဆက်ဆက်လူအခွင့်အရေးချိုးဖောက်မှုတွေကြောင့်အမေရိကန်ပြည်ထောင်စုကစီးပွားရေးအရပိတ်ဆို့မှုတွေနဲ့အရေးယူခဲ့ပြီးလွန်ခဲ့တဲ့နှစ်တွေအတွင်းပြည်ပြင်ပြောင်းလဲမှုအထိုက်အလျောက်ဖော်ဆောင်ခဲ့တာကြောင့်အများပြည်သူကိုဓာတ်ရိုက်ထိခိုက်စေတဲ့အဓိကပိတ်ဆို့မှုတွေကိုဖြေလျှော့ပေးခဲ့ပြီးတတိပုဂ္ဂလပြစ်မှတ်ထားတဲ့ပိတ်ဆို့မှုတချို့ကတော့အကျုံးဝင်နေစေဖြစ်တဲ့အကြောင်းနဲ့အဲ့ဒီတတိပုဂ္ဂလတွေကိုပြစ်မှတ်ထားပိတ်ဆို့တဲ့နေရာမှာလဲမရည်ရွယ်တဲ့ပြည်သူတွေနစ်နာခဲ့ရတဲ့အတွက်အမေရိကန်ဗန္နာရေးဌာနကနေတီးတန့်စဉ်းစားပြီးယာယီဖြေလျှော့မှုတွေလုပ်ပေးခဲ့ပါကြောင်းနဲ့ပိတ်ဆို့မှုမူဝါဒကိုတန်မတ်ကြီးစကော့မာဆီယယ်ကအခုလိုရှင်းပြပါဗျာ
There's not a particular if you do this all the sanctions go away
ပိတ်ဆို့မှုတွေနဲ့ပတ်သက်လို့ကျေကျေပြန့်ပြန့်ပြောရရင်ခင်ဗျားတို့ကဒါတွေလှုပ်ပြရင်ကျွန်တော်တို့ကပိတ်ဆို့မှုအားလုံးယူသိမ်းပေးမယ်ဆိုတဲ့သဘောမျိုးမဟုတ်ပါဘူး။ဒါပေမဲ့ဒီမိုကရေစီရဲ့လှူရှာမှုတွေနဲ့လူခွင့်လေးစားလိုက်နာဖို့ကိုပိုလေးပေးပြီးတော့ကျွန်တော်တို့ရဲ့ပိတ်ဆို့မှုတွေနဲ့ထိရောက်စေဖို့ဖြစ်ပါတယ်။ငင်းချမ်းရေးလုပ်ငန်းစဉ်နဲ့တိုက်ရိုက်ဆက်ဆက်နေတာတော့မဟုတ်ပါဘူး။ဒါပေမဲ့ငင်းချမ်းရေးရရင်ပြည်ပခါတွေရော့ကြမယ်။လူခွင့်ရေးချိုးဖောက်မှုတွေလည်းတိတိကျကျရော့သွားနိုင်ပါလေ။ငင်းချမ်းရေးအပြည့်အဝရရင်ပိတ်ဆို့မှုတွေအားလုံးယူသိမ်းပေးမယ်သဘောမဟုတ်ဘူးဆိုတာကိုတော့အလေးနက်ပြောပြစေ။
စီဘော်ရေးအတိုင်းဝိုင်းကအမေရိကန်ပိတ်ဆို့မှုတွေကိုရုတ်သိမ်းပေးဖို့တွန်းအားပေးနေတဲ့အချိန်ထဲမှာပဲလူခွင့်ရေးလှုပ်ရှားသူတွေကလည်းမေလ20ရက်နေ့မှာတက်တန်းကုန်ဆုံးတော့မယ့်ပိတ်ဆို့မှုတွေကိုထက်မှန်တက်တန်းတိုးတင်တယ်လို့သမ္မတအိုဘားမားအစိုးရကိုတိုက်တွန်းနေကြပါတယ်။နိုဝင်ဘာလဇန်မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဘဲပါတီကပဲနိုင်နိုင်မြန်မာနိုင်ငံနဲ့ဆက်ဆံရေးကတော့ပြောင်းလဲစရာအကြောင်းမရှိဘူးလို့လည်းတန်မတ်ကြီးစကော့မာစီယယ်ကကောက်ချက်ချပါတယ်။
Donald Trump, I mean, it's too early to say what, you know, obviously we've got, what do we have? Almost 6 months before the election.
Donald Trump, the man who is in the United States, he is in the United States, and he is in the United States, and he is in the United States. If he is in the United States, he is in the United States, and he is in the United States. ပါတီနှစ်ခုစလုံးရဲ့တမရလောင်းဖြစ်လာမဲ့သူတွေကလည်းဒီကိစ္စကိုတိတိကျကျမပြောကြသေးပါဘူး။ဒါပေမဲ့ကျွန်တော်ပြောနေတာကတော့ပါတီနှစ်ခုစလုံးကမြန်မာနိုင်ငံမှာဘာတွေဖြစ်နေတယ်လဲဆိုတာမျက်ခြေမပြတ်သလိုအခြေခံအားဖြင့်ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ကြေကြေပြန့်ပြန့်ထောက်ခံအားပေးနေတယ်ဆိုတာပါပဲ။လွတ်တော်မတ်တွေကတော့တီးကြရက်တီမှုတွေရှိကြပြီမဲ့ဒီကနေ့အထိမြန်မာအရေးနဲ့ပတ်သက်ရင်ပါတီစွဲမရှိကြပါဘူး။တမရရွေးကောက်ပွဲမှာဘသူဖြစ်ဖြစ်ရွေးခံခဲ့ရရင်လဲမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အခြေခံကြတဲ့အထောက်ပံ့တွေနဲ့ဆက်ပြီးတော့ထောက်ခံအားပေးသွားမယ်လို့မျှော်လင့်ပါတယ်
။မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးအသစ်စကော့မာစီယယ်ဟာအမေရိကန်မြန်မာဆက်ဆံရေးမူဝါဒနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတစ်ရက်ကိုဒီကနေ့ကျင်းပခဲ့ရမှာအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ခေါင်းဆောင်တွေတက္ကသိုလ်ကောလိပ်တွေကပါမောက္ခတွေဆရာဆရာမတွေနဲ့သတင်းမီဒီယာတွေကိုဖိတ်ကြားခဲ့တာဖြစ်ပါတယ်ရှင်
။ဒေါက်ကင်းစိုးဝင်းပါရှင်။အခုတော့အမေရိကန်ရွေးကောက်ပွဲရလကအာရှဒေသအပေါ်ဘလို့တက်ရောက်မှုတွေရှိလာနိုင်တယ်လဲဆိုတဲ့သတင်းသက်သက်တဲ့တင်ပြချင်ပါတယ်။အမေရိကန်မှာဒေါ်နယ်ထရမ့်သာသမ္မတဖြစ်လာခဲ့ရင်အမေရိကန်ရဲ့အရင်းနှီးဆုံးအာရှကမဟာမိတ်နိုင်ငံတွေကိုနျူကလ িয়ার လက်နက်တွေထောက်ပံ့ပေးဖို့စီယုံလုံဆော်နေတဲ့သမယိုးကျဝါဒီ conservative တွေဟာနိုင်ငံရေးမှာအထီးကကြတဲ့ကဏ္ဍတွေဖက်ကိုရောက်လာနိုင်ပါတယ်။ Republican ဖက်ကသမ္မတလောင်းဖြစ်လာဖို့အခြေအနေများနေတဲ့ထရမ့်ကအာရှဒေသနဲ့ထိတွေ့ဆက်ဆံမှုလုံးဝမဟုတ်တဲ့ပုံစံမျိုးပြောကြားချက်တွေကြောင့်အာရှဒေသရဲ့လုံခြုံရေးကိုအလေးထားတယ်ဆိုတော့အမေရိကန်ရဲ့အာမခံချက်အပေါ်တန်တရားဖြစ်စာရှိလာနိုင်ပြီးတော့အာရှကမဟာမိတ်တွေအနေနဲ့ကိုယ်နိုင်ငံလုံခြုံရေးအတွက်နျူကလ িয়ার လက်နက်တွေပိုင်ဆိုင်ထားတဲ့ဆိုတော့ပြောဆိုမှုတွေပိုပြီးတော့ခိုင်မာလာစေနိုင်ပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမျိုးကနေ VOA သတင်းထောက် Brian Patton ပေးပို့ထားတဲ့သတင်းကိုတော့မခင်ဖြူရဲကတင်ပြထားပါရရှင်
။အမေရိကန်သမ္မတလောင်းဖြစ်လာရေးရှင်ပြိုင်မှုတွေမှာ Republican Party ဘက်ကသမ္မတလောင်းဖြစ်လာနိုင်ခြင်းများနေတဲ့ Donald Trump ကဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေအနေနဲ့ကိုယ်ပိုင်နျူကလ িয়ার လက်နက်တွေရှိသင့်တယ်လို့ပြောဆိုထားတာပါ။အဲဒီနိုင်ငံတွေမှာရှိတဲ့အမေရိကန်စစ်စခန်းတွေအတွက်ကုန်ကြစည်ထည့်ဝင်ငွေတိုးမပြီးတဲ့နိုင်ငံတွေကနေအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းဖို့ကိုလည်းထရမ့်ကပြောနေတာပါ။လက်ရှိတောင်ကိုရီးယားမှာအခြေစိုက်တဲ့အမေရိကန်စစ်သည် 18,500 ရှိပြီးတော့ဂျပန်မှာတော့ 9,400 ရှိပါတယ်။ဒီလိုသူတို့နိုင်ငံထဲမှာအခြေစိုက်ထားတဲ့အမေရိကန်စစ်စခန်းတွေအတွက်ဂျပန်စူးရက20ဒေါ်လာတန်ပေါင်း 1,600 ထောက်ပံ့ပေးပြီးတောင်ကိုရီးယားကတော့866တန်ပေးပါတယ်။ထရမ့်လို့ချစ်တယ်လို့ပြောအာရှမဟာမိတ်တွေကိုနျူကလ িয়ার လက်နက်တွေတက်ဆက်ပေးတာမျိုးသာတကယ်ဖြစ်လာရတော့ဒါဟာနျူကလ িয়ার လက်နက်မပြတ်ပွားရေးသဘောတူစာချုပ်ကိုချိုးဖောက်ရကြလိမ့်မယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။မိုခီယူစစ်ခါကိုရီးယားကာကွယ်ရေးနယ်လုံခြုံရေးဖိုရမ်ကကြွမ်းကျင်သူတယောက်ပါ
။ထရမ့်ဖူဘယ်ဒေရို각자알아서자국을방어하라
트럼프ပြောတယ်အမေရိကန်ရဲ့မဟာမိတ်တွေကသူတို့ကိုသူတို့ခုခံကာကွယ်လာကြတယ်ဆိုရင်မဟာမိတ်ဆိုတာပြတ်သွားမှာပါ။အာရှမှာနျူကလ িয়ার ဆိုင်ရာစင်ကဲစင်ကဲပြဿနာတွေလည်းပေါ်လာနိုင်ပါတယ်။
တရုတ်ကနျူကလ িয়ার အင်အားကြီးနိုင်ငံဖြစ်လာနိုင်တယ်ဆိုတဲ့ဆိုရင်ချက်တွေဒါမှမဟုတ်မြောက်ကိုရီးယားရဲ့မကြသေးခင်ကနျူကလ িয়ার စီစဉ်တွေနဲ့ပတ်သက်တဲ့ဆိုရင်ချက်တွေကြောင့်အမေရိကန်အစိုးရအနေနဲ့အာရှမဟာမိတ်တွေကိုသူ့ရဲ့နျူကလ িয়ার အင်အားအောက်မှာမိခိုးအကာအကွယ်ယူဖို့နှာချပြောဆိုနိုင်ပါတယ်။ဒါပေမဲ့ထရမ့်ကအာရှကနေအမေရိကန်တပ်ဖွဲ့တွေစုခွာမယ်ဆိုတာမျိုးချင်းချောက်ပြောဆိုနေတာကြောင့်ဂျပန်နဲ့တောင်ကိုရီးယားလွှတ်တော်တွေအတွင်အမေရိကန်ကိုဆက်ပြီးတော့မမိခိုးတော့ဖို့ပြောဆိုနေကြတဲ့လူနည်းစုလွှတ်တော်အမတ်တွေရဲ့အစံတွေကိုပိုးပြီးတော့အားကောင်းလာစေနိုင်တယ်လို့ဂျပန်ဟီရိုရှိမာတပ်ကသူကပေါမောက်ခဟီရိုရှိနူရိုကာဝါကပြောပါတယ်
။မိုရှိကာရီနီ
ထရမ့်ရဲ့ပြောဆိုမှုသာတကယ်ဖြစ်ခဲ့ရင်ဒါကိုသဘောတူတဲ့နိုင်ငံသမားတွေပေါ်လာပြီးတော့အများစုကဒီပေါ်မှာစိတ်အားထက်သန်လာကြပါလိမ့်မယ
်။တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုနျူကလ িয়ার လက်နက်တွေတက်ဆက်ပေးလိုက်မယ်ဆိုရင်ဒေသရင်းတင်းမာမှုတွေပိုဆိုးလာနိုင်ပါတယ်။ ဒါဟာမြောက်ကိုရီးယားရဲ့နျူကလီးယားအစီအစဉ်ကိုတရားဝင်အောင်လုပ်ပေးရကြတယ်လို့ကင်ဂျွန်အွန်အစိုးရအပေါ်နိုင်ငံတကာကချမှတ်ထားတဲ့ပိတ်ဆို့တံခါးရေးယူမှုတွေအပေါ်တရုတ်နဲ့ရုရှားတို့ရဲ့ထောက်ခံမှုတွေလည်းဆုံးသက်သွားနေတာပါ ထရမ့်ဟာလောလောဆယ်တမန်တော်အောင်ဖြစ်ဖို့ကြိုးစားနေသူအစ်မသားရှိသေးပြီးတကယ်တမ်းတမန်မဖြစ်သေးပေမဲ့လို့သူ့ရဲ့မျက်ချက်စကားတွေဟာအာရှမှာတော့ကြရရိုက်နေပါပြီ။သူစကားကိုယုံကြည်သူတွေအများပြားရှိနေပြီးဘလို့နည်းနဲ့ပဲယုံကြည်သည်ဖြစ်စေဒီအခြေအနေကဒေသတွေလုံခြုံရေးကိုအလေးထားတယ်လို့ဆိုတဲ့အမေရိကန်ရဲ့အမခန့်ချက်အပေါ်ယုံကြည်စိတ်ချမှုကိုထိခိုက်လာစေမှာဖြစ်ပါတယ်ရှင်။
American Yuka Boyalaga, Asha de da Apo, Pelu, Tayamushila Nangle, Sure, America Yamaka Timpia Torava, Kuro Digginya Kunai, Tay Lila in Sisima, Pachang is Sunimless Rana Sintia Amashe.
Dorasimagna, Sagane Leveron Town, Jenny Simangay Bo, Didagani, Sanjim, Moody Nedu, Dima Moody, the Jobian, Gitwa Lani Redre. လွတ်တော်မှာတင်ပြဖြေရှင်းဖို့ကြိုးပမ်းလာကြတဲ့အသည့်ဖြစ်ပါတယ်။တချိန်ကအာဏာပိုင်တွေအပြင်းထန်နှိမ်နင်းတာခံခဲ့ရတဲ့တိုင်အောင်စီမံကိန်းအပေါ်စန့်ကျင်ကန့်ကွက်မှုတွေအခုထိအဆုံးမသတ်နိုင်ပဲဖြစ်နေရတာဟာဘာကြောင့်များပါလဲ။ဒီပြဿနာနဲ့ပတ်သက်လို့လွတ်တော်ကအကောင်းဆုံးအဖြေရှားနိုင်လိမ့်မယ်လို့ရောသောရရှင်တို့ယူဆကြပါသလားဆိုတာကိုအင်္ဂါနေ့ည 8
ဒီကနေ့ညကိုနာရီတိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။နာစီဂျာမနီရောအောင်ပွဲဆင်လိုက်တဲ့အနှစ်9000မြောက်အထိအမှတ်ကိုရုရှားနိုင်ငံမှာမေးလအတွင်းကျင်းပခဲ့ကြတဲ့အချိန်မှာပဲရုရှားအနောက်မြောက်ဘက်ကအရင်နှုန်းကလီနင်ဂရတ်လို့ခေါ်ပြီးတော့အခုအခါစိန့်ပီတာစဘတ်မြို့အနီးကရှင်ယွန်တော်တွေထဲမှာစ Pianle two for two she chun chan yuk long with hema, but dubawa sura tira murile shidilo, swim yo miba, pian sham matwirorarile shibare. Riders didn't samago chick hamir the set up your babamesh. Babi no yuakle niga shunya noha kuro me to swadurine jinji pilo lani babi. Nibong sene chicha on nimyo nikere subiet dileyin LGG three net do layin mule diniama chun chan yine kevare. Layin yet the dark good hairy swim yet dobby mellow, tanji tenere, tan good hegane, layin yet mako she hung to the diriga porto pin and kevare. Tangoya liz and a kunema, pietabi milan docare, layin mubudu, surago tilayabare. Tugaro, Moscow niga, yarkuma, muipoacare, a ten a set the net ye, Boris Nickton, pipare. Dawn't hand some chain drink, yak song dore, red army tata, natanya, namesian hema tuname pavare. Nikitinia, a mule rigoro, sham drew. Volunteer diggers movement ye to do it when you move Yalinaga Kulu Pioware.
Bismertne Pok, это такая последняя
возможность. Kutigara,
Red Army Tatarima, Name Totare, Tambia, Leswelli Rimishibe, Lena Yetare, Sayotigo, Plastic Eater Tabrio, Tita, Tanjo Glirine, Levima, Sweet Hajaraba. Sipwe Sapite, Patamanet Dreadrin, Edilu Sayo Gliri Rama, Sitari Yajaram Hobau. Piensha Dure Sita, Seya Kainola Mara, Sayo Saranunet, Dutuyabime, The Chuga, The Yawin Nami Rim Hope Yamulu, She Hound to Dita Napinashi, Bavilga Akulu Piovare.
Основная часть находишь, а с ним ничего нет.
Чунчане, юлау мязу, а мабонде мы пьёны, базу бама мы сидяваву. Тэян дуру алу, минама мы тиро, татари пьёны вэ, сэмэ гауцуане, гумбью тамая вали.
Дипуэ ма, чангбэй ала я дуэн, лабиро лугай няре седана вонтан сэчо тэклири мязу бауэ маре. Седана вонтан шэхан тудэдана пуэ ма, пуэвэ маун лэдан лау шиваре. Дуру алу га, Red Army татари я, чунчан юлау нэгу нэрайн дуксуа шапуэ чараба. The choice is now 100 regaro, Dago the mind beat, I want the appeal, can you tell the low? Sit စေတနာဝန်ထမ်းတွေရဲ့ခေါင်းဆောင်ကင်တန်ကိုဇင်တော့ဖ်ကအခုလိုပြောပါတယ
်လူတွေ очень так отзываются на это
လူတွေတိတ်ကိုဆရာထက်သန်ပြီးစာနာတနာမှုတွေလည်းရှိကြပါတယ်တချို့ဆိုရင်တိတ်ကိုစိတ်လှုပ်ရှားပြီးတော့အသိနဲ့အောင်ခံစားကြရလေကိုဖိုးတယောက်လူသူမသိပဲတည်သွားခဲ့ရသလိုပြန်ရှာလို့လည်းမတွေ့ဘူးဆိုတဲ့အသည့်နဲ့ဘယ်လိုနေထိုင်အသက်ရှင်ရမလဲဆိုတာတွေးကြည့်ဖို့တောင်ခက်ပါတယ်
ရုရှားမြောက်ပိုင်းခူမီဒေတာဥရာတောင်နှန်းတွေရဲ့အနောက်ဘက်ရွာမှာနေတဲ့မာရီယာအာဗာခီနာမိသားစုအတွက်သူ့အဖိုးကိုပြန်တွေ့တယ်ဆိုတဲ့သတင်းကြောင့်အံ့ဩတကြီးဖြစ်ခဲ့ရပါတယ်။မာရီယာကအခုလိုပြောပါတယ်
။အလစ်နမ်ရဲ့ပတ်စဗနီလ်ပေါ့
။ကျမအဖေကဖုန်းဆက်လာပြီးစိတ်အတွင်းကပျောက်သွားတဲ့အဖိုးကိုပြန်တွေ့ပြီလို့အဖေကပြောတယ်လေ။ကျမတိတ်ကူပြိုသွားပါတယ်။အဖိုးကိုမြင်မြို့ဖို့သွားမယ်လို့ကျမချက်ချင်းပဲဆုံးဖြတ်လိုက်ပါတယ်။
လက်ရှိ Saint Petersburg နေရာဖြစ်တဲ့ Leningrad ကိုတင်ယူဖို့ကြိုးစားတဲ့ဂျမန်တို့ရဲ့ 16th Army ကို Russia Red Army ကတံပြန်ကာကွယ်တိုက်ခိုက်ခဲ့တာပါ။မတည်ဆုံးနိုင်တဲ့တမကြီး Imora Regiment လို့နာမည်ပေးထားတဲ့လမ်းလျှောက်ပွဲကို Saint Petersburg မှာကျင်းပမှာဖြစ်ပြီးတော့သူ့အဘိုးကိုဂုဏ်ပြုတဲ့အနေနဲ့ Maria ပါဝင်ဆင်နွှဲမှာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းကြဆုံသွားတဲ့စစ်သားတွေရဲ့ထောင်နဲ့ချီတဲ့ဆွေမျိုးတွေလည်းဒီပွဲမှာပါဝင်ချီတက်ကြပါလိမ့်မယ်။လေရင်မူဘော်ရစ်နီကီတင်ရဲ့ရုပ်ပုံကိုစေတနာဝန်ထမ်းတူဦးကကန်ဆောင်ပြီးတော့ချီတက်ပွဲမှာပါဝင်မှာဖြစ်ပါတယ်။ယလနာကအခုလိုပြောပါတယ
်။ Как правило, найдя фамилию, прочитав её, мы можем
ဒီလက်ဆောင်ချီတက်ပွဲကဘော်ရစ်နီကီတင်ရဲ့အမျိုးတရားရောက်ကိုတွေ့ဖို့နောက်ဆုံးအခွင့်အရေးဖြစ်ပါတယ်။သူကာကွယ်ပေးခဲ့တဲ့မြို့တွေရဲ့လမ်းတွေပေါ်ဒီလူငယ်ကလေးကိုအောင်မြင်မှုနဲ့ချီတက်စေချင်ပါတယ်
။ Immortal Regiment လမ်းလျှောက်ချီတက်ပွဲကိုပြီးခဲ့တဲ့နှစ်ကလူထောင်ပေါင်းများစွာတက်ရောက်ခဲ့တယ်လို့သမ္မတ Vladimir Putin လဲ Red Square ကိုဖြတ်ပြီးတော့ပါဝင်ဆင်နွှဲခဲ့ပါတယ်။အဲ့ဒီချီတက်ပွဲဟာလက်တလောကာလသမိုင်းတလျှောက်လူအများဆုံးပါဝင်ဆင်နွှဲခဲ့တဲ့ပွဲလေးဖြစ်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းဆိုဗီယက်နိုင်ငံသားပေါင်း28တန်းတည်ဆုံခဲ့တယ်လို့ခန့်မှန်းထားကြတာဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းကနေအင်ကာနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီမှာ Asia Set 7 Juru ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်။ဒီကနေ့ညနေခင်းသတင်းတွေမကြာခင်ပြီးဆုံးတော့မှာပါ။ဒီကနေ့ရထိုက်တန်ရောက်သတင်းအချင်းချုပ်ကိုမှတ်တမ်းရေးထိုက်ကပြောပြပေးပါအောင်ရှင်။ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာတော့စကားပြောရင်တည်တဲ့သူ့ရဲ့စီယုံရေးပွဲတွေမှာချီးမောမှုတွေရောကဲ့ရဲ့ရှုတ်ချမှုတွေရောရရှိခဲ့သူရိုဒရီဂိုဒူတက်တီအနိုင်ရဖို့တေချာသလောက်ရှိနေပါပြီ။အစိုးရကတရားဝင်အသိအမှတ်ပြုထားတဲ့ရိုမန်ကက်သလစ်မဲပေးပွဲစောင့်ချက်ကြီးချက်ရေးအဖွဲ့ရဲ့တရားဝင်မဟုတ်တဲ့မဲရှိတွေ့မှုအရာအသက်82နှစ်အရွယ်တောင်ပိုင်းဓာတ်ဖို့မြို့တော်ဝင်ရိုဒရီဂိုဒူတက်တီကမဲများစုကိုရရှိထားပြီးသူ့ရဲ့အဓိကရှင်ပြိုင်ဘက်တွေကိုမဲအသားနဲ့ဦးဆောင်နေတာဖြစ်ပါတယ်။အငင်းပွားနေတဲ့တရုတ်ပင်လယ်တဲ့ပြင်းထဲမှာနိုင်ငံတကာရေချောင်းတွာလာမှုတွေလွတ်လပ်စွာလုံနိုင်တယ်ဆိုတာကိုပြသဖို့အတွက်ရေတပ်စစ်သင်္ဘောတစ်စီးကိုအဲ့ဒီနေရာဆေးလွတ်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့မှပြောဆိုပါတယ်။တရုတ်ပင်လယ်ထဲမှာရေပိုင်တဲ့နေရာအများအပြားသူတို့ပိုင်တယ်လို့တရုတ်တို့ပြောဆိုနေတာကိုစိန်ခေါ်တဲ့အနေနဲ့တရုတ်တို့ထိန်းချုပ်ထားတဲ့ Fairy Cross Reef တန်နာကျောက်တန်းရဲ့ရေမိုင်12မိုင်အကွာအထိအမေရိကန်စစ်သင်္ဘော USS William F. Lawrence ခုံမောင်းခဲ့တာလို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရ Bill Aban ကပြောဆိုပါတယ်။မြောက်ကိုရီးယားအလို့သမားပါတီညီလာခံပြည်ဆောင်ရေးအထိမ်းအမှန်အနေနဲ့ကျင်းပတဲ့ကြီးမားတဲ့စီးရီးပြပွဲကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်တက်ရောက်ပါတယ်။ရခိုင်ပြည်နယ်ကလူမှုအတိုင်းဝိုင်းနေကြတွစ်ဆုံဆွေးနွေးမှုတွေလုပ်ပြီးယုံကြည်မှုရှိအောင်တိစောက်ဖို့အရေးကြီးတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တာဝန်ကြီးစကော့မာစီယေကပြောပါတယ်။ရခိုင်ပြည်နယ်ထဲမှာရှိနေတဲ့မွတ်စလင်လူနည်းစုတွေအပေါ်ခေါ်ဝေါ်တုံးဆွဲမှုတွေကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့တော့နိုင်ငံတကာမှာပုံမှန်လိုက်နာကျင့်သုံးနေကြအတိုင်းဆက်ပြီးခေါ်ဝေါ်သွားမယ်လို့ပြောဆိုသွားပါတယ်။ တဲ့ရင်ချင်းချုပ်ကိုမှတင်ကြီးထိုက်ကပြောပြပေးတော့ပါဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလမန်တာရာဝါလီဖြစ်ပါတယ် VOA American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ10:00နာရီအထိလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190ရောကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လွန်ပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ
This program has come to you from the Voice of America, Washington.